မွန်ပြည်နယ်တံပြူစရမြို့နယ်အတွင်းမှာရှိတဲ့ကြိုင်နယ်ရေလည်ဖျားကိုဒေသခံတွေဖျားဖူးသွားနေစဉ်ရုတ်တရက်ရေကြီးပြီးတော့အနည်းဆုံး15ဦးသေဆုံးသွားတယ်လို့ဒေသရင်းပရဟိတအကူကြီးအသင်းကပြောပါတယ်ရေထဲမျောပါပြီးပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေလို့ဆိုပါတယ်အခင်းဖြစ်စဉ်နဲ့ပတ်သက်လို့စေတနာရှင်လူမှုကွန်ရက်အသင်းကကိုဝေရန်ဖြိုးက VOA ကိုအခုလိုရှင်းပြပါတယ်
ကျွန်တော်တို့အခုချိန်ဒီတော့ဆက်ငန်းလောက်ပဲရှိတယ်ခင်ဗျအခုတော့မှရှာနေတော့ရှိတယ်နော်ရောက်ဆုံးကြီးဘလောက်လောက်ရှိလဲဆိုတော့ဒီမှာကအဲ့မှာအယောက်60လောက်ကတော့ရှိတယ်လို့ပြောတယ်ဒါပေမဲ့လက်ရှိမှာတော့ကျွန်တော်ကတော့အခုတော့ကျွန်တော်တို့ရှာနေတော့မှခင်ဗျအော်ဆင်းမောင်းတာတော့မဟုတ်ခင်ဗျကျွန်တော်တို့လေပြောရမယ်ဆိုတော့ကျွန်တော်တို့ပူရဗျာဆရာတို့ပူကြတယ်ခလီရကတော့သူတို့ကတော့ကဲ့ပြီးဗျာခလီရကတော့အများကြီးတယ်ဒါပေမဲ့ဒီဆရာပူတဲ့သူတွေကဆရာကြီးကိုသွားဖို့ခလီကြီးကူးကြတယ်ဗျာဒီကတော့နေကြီးမှောက်ကြဒီကတော့နေတကြီးမှဆိုရင်သူကတော့15ရောက်အောင်20လောက်ပဲတက်လို့ရတာလေတော့တက်နေရင်းနဲ့ကွာအားလုံးကဒီမှာဂျီတဲ့အားလုံးနှိမ့်ကြနှိမ့်သွားတာအဲ့လိုမျိုးဖြစ်နေ
အခုလိုဖျားဖူးရာသီမှာဒီရေအတက်ကျဖြစ်လေရှိပြီးရေကြချိန်ပေါ်လာတဲ့နှစ်လမ်းတိုင်းဖျားဖူးတွေလမ်းလျှောက်သွားနေကြချိန်ဒီရေရုတ်တရက်တက်လာခဲ့တာလို့လည်းဒေသခံမျက်မြင်သက်တည်တွေကပြောပါတယ်။တည်ဆုံသူတွေတဲ့အမျိုးသားအမျိုးသမီးအရွယ်ဆုံးပါဝင်ပြီးအများစုဟာဝေါ်မုတ်တမရေမှုတုံကျိုင်းစိတ်ကြီးမြဝတီနဲ့ရန်ကုန်တိုင်းလက်ကူမျိုးတို့ကပါဝင်ကြတယ်လို့ကုညီကစေးအဖွဲ့တွေကသတင်းထုတ်ပြန်ပါတယ်။တည်ဆုံသူအရေးအတွက်နဲ့သူတို့ရဲ့နေရာလိပ်စာတွေကိုတော့ VOA ကတိကျအတည်ပြုလို့မရသေးပါဘူး။အလားတူပဲပဲနေရောက်ပျောက်ဆုံးနေတယ်ဆိုတာကိုလည်းတိကျအတည်ပြုလို့မရသေးပါဘူးအရင်နှစ်တွေကလည်းရေနဲ့ရေလေဖျားဘူးသွားရင်ရေနှစ်ပြီးတည်ဆုံမှုတွေရှိခဲ့ဘူးတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုဖျားဘူးသူတွေရေထဲဖြတ်ကူးချိန်မှာပင်လယ်ရေရုတ်တရက်မြင့်တက်လာခြင်းကြောင့်ဖျားဘူးသူ15ဦးမျောပါတည်ဆုံပြီးတော့30ဦးပျောက်ဆုံးနေတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရကအထူးပင်စိတ်မကောင်းဖြစ်ရကြောင်းမိသားစုနဲ့အတူထပ်တူဝမ်းနည်းကြေကွဲရပါကြောင်းအန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလက်ရှိလာကလည်းအခင်းဖြစ်ပွားပြီးမကြခင်မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ